မြန်မာနိုင်ငံရဲ့ဗိမ်းထုတ်လုပ်မှု25ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြပါဗျ။ဗိမ်းဆိုင်ဧကရော့ကျလာပြီးရာသီဥတုမကောင်းတာနဲ့ပိုးကျတာတွေကြောင့်အခုလိုကျဆင်းတာဖြစ်ပြီးအာဏာပိုင်တို့ဘက်ကဗိမ်းကင်းတွေကိုအမြင့်ပြတ်ချေမှုန်းမှုကလည်းတိုးလာပါတယ်လို့ကုလအစီရင်ခံစာကဖော်ပြပါဗျ။မြန်မာနိုင်ငံရဲ့ဗိမ်းထုတ်လုပ်မှုနဲ့တိုက်ဖျက်မှုအခြေအနေတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါဗျ။
မြန်မာနိုင်ငံမှာဒီနှစ်2014ခုနှစ်အတွင်းဘိန်းထုတ်လုပ်မှုတန်ကျင်680ရှိခဲ့ပြီးဒီပမာဏက2013ခုနှစ်ကဘိန်းထွက်တဲ့ရှင်ရင်တန်ကျင် 200 တိတိပြုတ်ကျသွားတာဖြစ်ပါတယ်။ဒီနှစ်အတွင်းဘိန်းဆိုင်ပြိုးမှုကလည်းအရင်နှစ်ကထက်ဟက်တာ200လောက်ကျသွားတာဖြစ်ပြီးစုစုပေါင်းစိုက်ဧကဟက်တာ58600ရှိခဲ့တယ်လို့ UNODC ကုလမိုးရေဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံရဲ့ဒီကနေ့ထုတ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်အာဏာပိုင်တွေဘက်ကဘိန်းကင်းတွေအမြင့်ဖြတ်ချေမှုန်းမှုကလည်းပြီးခဲ့တဲ့နှစ်ကထက်25ရာခိုင်နှုန်းလောက်တိုးပြီးတော့လှုပ်ဆောင်နိုင်ခဲ့တယ်လို့အစိုးရခန်းစာကဖော်ပြပါဗျ။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကမ္ဘာဒုတိယအများဆုံးဘိန်းထုတ်လုပ်တဲ့နိုင်ငံအဖြစ်ရှိနေသေးဖြစ်ပြီးဘိန်းဆိုင်ပြိုထုတ်လုပ်မှုကလည်းတိတ်အပြောင်းလဲမရှိပါဘူးလို့ UNODC ကသတိပေးထားပါဗျ။UNODC ရဲ့ရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါဂလတ်ကအခုလိုပြောဆိုပါတယ
်။ Now it is actually different than in Laos. There is a lower estimated yield.
မြန်မာဘိန်းထွက်ကခမန်းထားတာထက်လျော့ပါတယ်။ဒါပေမဲ့လို့လဲစိုက်ပျိုးမှုကမူလအခြေအနေအတိုင်းရှိနေသေးပြီးဘိန်းထွက်ကလည်းပုံမှန်အတိုင်းပဲရှိနေပါသေးတယ်လို့ဂျယ်ရမီဒေါဂလတ်ပြောဆိုခဲ့တာပါ။ဘိန်းဆိုင်တောင်သူအများစုကတော့တခြားသီးနှံတွေစိုက်ပျိုးတာထက်ဘိန်းဆိုင်တာကစီးပွားရေးအရာပိုပြီးတော့တွက်ချေကြိုက်တာကြောင့်စိုက်နေတာလို့ပြောဆိုကြပါတယ်။ဥပမာအားဖြင့်တခြားသီးနှံတွေစိုက်ရင်ကိုယ်တိုင်သွားရောက်ရောင်းချရမှာဖြစ်ပြီးဘိန်းဆိုင်ရင်တော့အိမ်တန်ရာရောက်လာဝယ်ချတာကြောင့်ဖြစ်တယ်လို့ UNODC ရဲ့တာဝန်ခံဂျယ်ရမီဒေါဂလတ်ကပြောဆိုပြီးဒီအတွက်လည်းမြန်မာနိုင်ငံမှာဖြည့်ရှင်းနိုင်တဲ့အစီအစဉ်မရှိသေးဘူးလို့ပြောပါတယ်။မြန်မာအစိုးရဘက်ကတော့ဘိန်းဆိုင်ပြိုထုတ်လုပ်မှုထိန်းချုပ်ဖို့အတွက်အစားရိုးဖွံ့ဖြိုးရေးနဲ့တားဆီးနှိမ်နင်းရေးလုပ်ငန်းတွေကိုစီမံကိန်းချဆောင်ရွက်နေတယ်လို့ပြောပါတယ်။အဓိကအစားရိုးဖွံ့ဖြိုးရေးလုပ်ငန်းတွေကိုနေဆက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနကလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံမူရဘဟုဌာနအနေနဲ့လည်းလှုပ်ဆောင်နေပြီးဒေသဖွံ့ဖြိုးရေးအတွက်ဆက်ပြီးတော့လုပ်ရမှာတွေကတော့ရှိနေသေးတယ်လို့မူရစေဝါတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့ရဲ့ဌာနမှူးမြန်မာနိုင်ငံမူရဘဟုဌာနကရဲမှူးကြီးဇော်လင်းထွန်းကပြောပါရယ
်။ကြားချုပ်မှုဧရာရပြန်ပြောမယ်ဆိုရင်တော့စားလို့ဖွံ့ဖြိုးရေးလုပ်ငန်းရဲ့လို့ဟိုလောက်တာကလောက်တဲ့ဧရာကျွန်တော်အနေနဲ့ပေါ့နော်မူရဘဟုအနေနဲ့လောက်တာကတော့ကျွန်တော်ရှမ်းပြည်နယ်တောင်ပိုင်းမှာလောက်တယ်။ရှမ်းပြည်နယ်အရှေ့ပိုင်းမှာလောက်တယ်။မြောက်ပိုင်းမှာဆိုရင်ဒါကျွန်တော်တို့အဲ့ဒါလောက်ဖို့ဒါစီစဉ်နေတာပေါ့နော်။အဲ့လိုစီစဉ်နေတာပေါ့။ဒါပေမဲ့သို့တော်လည်းပဲခုနကကျွန်တော်ပြောသလိုပေါ့ဒီဒေသခံလူလူတစ်ခုလူတိုင်းဝိုင်းတစ်ခုပေါ့နော်ဒီဖွံ့ဖြိုးတိုးတက်ရေးကိုကျွန်တော်တို့ကစောင်းပေးပြီးတော့စောင်းရတာဖြစ်ပါတ
ယ်မြန်မာနိုင်ငံရဲ့ဘိန်းထွက်ရော့လာရတဲ့အခြေအနေတစ်ခုကရာသီဥတုဆိုးတာနဲ့ပိုးကျတာတွေအပေါ်မှာလည်းမူတည်ပါတယ်လို့ UNODC အစီရင်ခံစာကဖော်ပြပါတယ်ဒါအပြင်မြန်မာနိုင်ငံမှာဘိန်းနဲ့မက်သဖက်တမင်းတို့လိုမူရဆေးဝါးတွေနိုင်ငံတော်ဝန်ရောင်းဝယ်မှုကတိုးလာတယ်လို့မြန်မာရဲတပ်ဖွဲ့ရဲ့အကြီးအကဲတဦးရဲ့အပြောကိုကိုကပြီး UNODC ရဲ့ရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါဂလတ်ကပြောဆိုပါတယ်ဒီအပေါ်မှာရဲမှူးကြီးဇော်လင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ဒီနှစ်ပေါ့နော်ဒီခေတ်ကာလပေါ့ဒီခေတ်ကာလကကျွန်တော်တို့ဒါပို့ပြီးတော့များလာတာ哦ကျွန်တော်တို့စာဝေးတော့ကျွန်တော်တို့မရှိပါဘူးဒါပေမဲ့ဖက်စီယမ်မှုဖြစ်စဉ်တွေကကျွန်တော်တို့ဒါတွေကိုပြန်ပြီးတော့တုံ့တက်တဲ့အခါမှာဒီမွေးစေးပါဟိုရဝယ်လို့ရတဲ့အခွင့်အရေးများလာတာ哦တော့ကျွန်တော်တို့သိထားမိပါတယ်တိကျတော့ကျွန်တော်စာဝေးတော့မရှိပါဘူးကျွန်တော်တို့ရဲ့ဖန်ဆင်းမှုဖြစ်စဉ်တွေရတွေ့ရပါတယ်ဒီ OPM base ပေါ့နော်ဒီ OPM နေထုတ်တဲ့စေဝါတွေနေရာတော့ခုနပြောလိုဟိုတိတ်တော့ stable ပဲပေါ့နော် remain stable ပဲရှိနေပါတယ်ခုနမတက်ဗစ်တာမင်ကတော့အထိုက်လျောက်လေးတော့ဒါများလာတာကိုကျွန်တော်တို့တွေ့ရှိရပါတယ်ဒီဥစ္စာကလည်းကျွန်တော်တို့ရဲ့ဒါကဟို trend တစ်ခုပေါ့နော် trend တစ်ခုဒါပြောင်းလဲလာတာဖြစ်ပါတယ်ကျွန်တော်တို့သုံးဆဲမှု trend ပုံစံတစ်ခုပေါ့ပြောင်းလဲလာတဲ့အတွက်ဒီလိုမျိုးဖြစ်နေပြီးတော့ဒါကိုလည်းကျွန်တော်တို့ပဋိဌာမီးပြီးဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့ဒါစီနေနေဘိုင်းအနေနဲ့ဘယ်လို strategy အနေနဲ့ဘယ်လို approach နဲ့ကျွန်တော်တို့ဒါစီနေနေလုပ်ငန်းတွေကိုဆောင်ရွက်မယ်ဆိုတာလေးဒါကျွန်တော်တို့ချုပ်တင်စစ်ဆေးထားပြီးသားပါ
မြန်မာလာအိုနဲ့ထိုင်းနိုင်ငံတို့ရဲ့နေဆက်ရွှေတရီကန်ဒေတာရဲ့ဘိန်းဆိုင်ပြိုထုတ်လုပ်မှုကဒီနှစ်မှာဒေါ်လာ3,500လောက်ရှိတယ်လို့ UNODC ကခန့်မှန်းထားတာပါ ဒီနှစ်မှာတော့မြန်မာနိုင်ငံဘက်ကဘိန်းဆိုင်ပြူဧကရောဘိန်းအထွက်ရောအရင်နှစ်ကထက်စာရင်25ရာခိုင်နှုန်းလောက်စီရော့ကျလာပြီမယ်လို့လဲအင်းကြီးကလာဦးဘက်ချမ်းမှာတော့ဘိန်းဆိုင်ပြိုးရာရောဘိန်းအထွက်ပါတိုးလာတယ်လို့အစိုးရခန်းစားကဖော်ပြထားပါတယ်ရှင်